မြန်မာနိုင်ငံဘက်ကနေကိုဗစ်ရောဂါပိုးကူးစက်ပြန့်နှံ့လာတာကိုတားဆီးနိုင်ရေးအတွက်တရုတ်မြန်မာနယ်စပ်အခြေစိုက် KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့ကိုတရုတ်အစိုးရကကိုဗစ်ကာကွယ်ဆေး1000ပေးပို့ခဲ့တယ်လို့တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်တော်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေတကြော့ပြန်ပြင်းထန်မြင့်တက်လာနေပြီးသေဆုံးမှုတွေများနေတာပါဒီလိုအခြေအနေမှာတရုတ်အာဏာပိုင်တွေထံအကူအညီတောင်းခဲ့တဲ့အတွက်နေဆက်ယူနန်ပြည်နယ်အာဏာပိုင်တွေကတဆင့် KIA တပ်ဖွဲ့ကိုကိုဗစ်ကာကွယ်ဆေးတွေလွှဲပြောင်းပေးအပ်ခဲ့တာဖြစ်တယ်လို့ KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးက AFP သတင်းဌာနကိုပြောပါတယ်ဘယ်လိုကာကွယ်ဆေးဖြစ်တာလဲဆိုတာနဲ့ပထမအတုတ်ကဘယ်တော့ကရောက်လာတာလဲဆိုတာတွေကိုတော့သူကပြောမသွားပါဘူးတရုတ်စီကရတဲ့ကာကွယ်ဆေး1000တဲ့ကတချို့ကိုငွေပေးဝယ်ရတာမျိုးဖြစ်ပြီးတချို့ကိုတော့တရုတ်နိုင်ငံကလူတန်းခဲ့တာမျိုးဖြစ်တယ်လို့သူကဆိုပါတယ်ဒီလအစောပိုင်းတရုတ်အစိုးရသတင်းထုတ်ပြန်ရမှာတရုတ်နိုင်ငံတဝန်းကိုဗစ်ကူးစက်သူ58ဦးတွေ့ရှိပြီးဇန်နဝါရီလနောက်ပိုင်းတရက်ထဲမှာပိုးတွေ့လူနာအများဆုံးဖြစ်ပါတယ်အဲ့ဒီ58ဦးတည်းက15ဦးဟာမြန်မာနယ်စပ်နဲ့နီးစပ်တဲ့ရွှေလီမြို့ကဖြစ်ပြီး15ဦးတည်းက12ဦးကတော့မြန်မာနိုင်ငံသားတွေဖြစ်တယ်လို့ယူဒန်ကျမ်းမာရေးတာဝန်ရှိသူတွေကပြောပါရယ်တချိန်ထဲမှာမြန်မာနိုင်ငံကိုလှူဒန်းတဲ့တရုတ်လို့ကိုဗစ်ကာကွယ်ဆေးစီနိုဖမ်း 93,600 ဟာကြာတာပရင်းတွေကရန်ကုန်မြို့ကိုရောက်ရှိလာခဲ့ပါရယ်